Bangladesh ရောရိုဟင်ဂျာဒုက္ခသည်တွေပြန်ပို့နိုင်ရေး UNHCR ကုလသမဂ္ဂလူ့အခွင့်အရေးမဟာမင်းကြီးရုံးအနေနဲ့အိန္ဒိယနဲ့တရုတ်တို့နဲ့ပူးပေါင်းဆောင်ရွက်ဖို့ဖြစ်လာနိုင်တယ်လို့ Bangladesh နိုင်ငံသားရဲ့ဝန်ကြီးဒေါက်တာဟာဆန်မာမုတ်က Bangladesh ဆိုင်ရာ UNHCR ကိုယ်စားလှယ်ဆမ်ဘိုရီဇဗီနဲ့တွေ့ဆုံပြီးမေလ16ရက်နေ့မှာပြောဆိုခဲ့ပါတယ်မြန်မာနိုင်ငံရဲ့လက်နက်ကိုင်ပဋိပက္ခတွေဟာဒါစုနှစ်နဲ့ချီကြာမြင့်နေပြီဖြစ်ပါတယ်။ရိုဟင်ဂျာတွေပြန်ပို့ရေးကိစ္စအတွက်ထိရောက်တဲ့နိုင်ငံတကာဖိအားပေးတဲ့နည်းကလွဲရင်အခြားနည်းလမ်းမရှိတော့ဘူးလို့လည်းဝန်ကြီးမာမုတ်ကပြောဆိုခဲ့ပါတယ်။ဘင်္ဂလားဒေ့ချ်နိုင်ငံသားရင်းဝန်ကြီးနဲ့ UNHCR တာဝန်ရှိသူတို့တွေ့ဆုံစဉ်မြန်မာနိုင်ငံဘက်ကစစ်ကောင်စီတပ်ဖွဲ့ဝင်တွေဘင်္ဂလားဒေ့ချ်ဘက်ထွက်ပြေးလာတဲ့ကိစ္စအပါအဝင်မြန်မာနိုင်ငံကလက်နက်ကိုင်ပဋိပက္ခအခြေအနေတကူပါဆွေးနွေးသတင်းဖလှယ်ခဲ့ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ချ်မှာရှိတဲ့ဒုက္ခသည်စခန်းတွေကဒီမှာအသက်မွေးပညာအပါအဝင်ပညာရေးအစီအစဉ်တွေအတွက်လည်းဘင်္ဂလားဒေ့ချ်နိုင်ငံသားရေးဝန်ကြီးကအဆိုပြုတင်ပြခဲ့ပါတယ်။အသက်မွေးပညာသင်ကြားခြင်းအပြင်ဒုက္ခသည်တွေနေရာပြောင်းရောက်တဲ့အခါအထောက်အကူဖြစ်နိုင်မယ်လို့ဘင်္ဂလားဒေ့ချ်နိုင်ငံသားရေးဝန်ကြီးဒေါက်တာဟာဆန်မာမုတ်ကပြောဆိုခဲ့ပါတယ်။ဒါ့အပြင်ဘင်္ဂလားဒေ့ချ်နိုင်ငံဘာဟာဆန်ချာကျွန်းကိုရိုဟင်ဂျာတွေအခုတက်ပို့ပြီးရွှေပြောင်းနေရာချတာပေးဖို့နဲ့ဒီကျွန်းကအစာအုပ်တွေပုံမှန်ပြုတ်ပြင်ထိန်းသိမ်းရေးကိစ္စတွေကိုလည်းဆွေးနွေးခဲ့ပါတယ်။